တိုင်းသားလက်နက်ကန်အချင်းချင်းအကြောင်းနဲ့တိုင်းသားလက်နက်ကန်နဲ့တပ်မတော်အကြားမကြာခဏတိုက်ပွဲတွေဖြစ်ပေါ်နေတဲ့ကြောင်မဲ့ဒေသမှာတင်းလာနေည9နာရီကျော်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ဒေသခံတအူးက VOE ကိုအခုလိုပြောပြပါတယ်
မမင်းရဖြစ်တဲ့ကတော့ခဏ15လောက်မှာအိမ်မှာပတ်ကွယ်မှုတစ်ခုဖြစ်တယ်ပေါ့နော်။တော်တော်ကြီးကိုစာကြည့်ပါလို့ပြောလိုက်တယ်ပေါ့နော်။ကြည့်ရှုကြည့်ကြည့်ကိုပြန်ကြည့်တဲ့အခါမှာစိုက်ကျရှိသွားတဲ့လူတွေရောပေါ့နော်။လူတွေရောကန်နေပြစ်ထုတ်လိုက်တာလေ။အဲ့တော့အဲ့ဒီပြစ်ထုတ်လိုက်တာလေဒီလိုဘဲလို့ဟာရီစားပါလေ။အဲ့ဒီပြစ်ဆင်ဖြစ်ပြီးတော့အဲ့ရကမတော်ဟာမဆိုးရင်အတန်းကရတယ်လို့ပြောပါလေ။မနေ့ကဖြစ်ကလေးကစစ်စည်းဆိုခေါ်သွားပါလေ။ကတကကျေးဇူးတင်ရှိပါတယ်ဒီမှာ။ဟောအဲ့ဒီမှာလည်းဒီကုတာပြနေပါတယ
်။လက်ရှိအချိန်မှာတော့ဘုံပစ်တူတရားခံကိုဖမ်းဆီးရမိကြောင်းမကြားသိရသေးတယ်လို့မန္တလေးလာရှိုးလမ်းမှာကားအသွားအလာတွေရပ်ဆိုင်ထားတယ်ဆိုတာလည်းမကြားရကြောင်းဒေသခံတွေကပြောပါတယ်။ကြောင်မဲဒေသဟာလက်နက်ကန်အဖွဲ့မျိုးစုံလှုပ်ရှားနေတယ်လို့တင်းနှက်နဲ့ပြစ်ခတ်တပ်ဖြတ်တာဘုံပေါက်ွဲတာတွေမကြာခဏဖြစ်ပွားလို့ရှိပြီးလုံခြုံရေးအခြေအနေမှာတော့အဆင့်3ညလောက်သာရှိနေတယ်လို့ကြောင်မဲမြို့နယ်ရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥဆိုင်ထွန်ညာကတုံတက်ပါလေ
ကျွန်တော်တို့ရှမ်းမြောက်ကတော့ဟိုရခင်ကလေးကတော့လုံခြုံတဲ့ဒေသမဟုတ်ဘူးတွေမှာလက်နက်တိုင်းအဖွဲ့အစည်းတွေများတယ်ဟိုဟိုပစ်တက်ခတ်တာရှိတယ်အခုဆိုပုံစိုးတော့အမျိုးထဲလဲမလုံခြုံကြပါဘူးလုံခြုံရေးကတော့အဆင့်0လောက်ရှိတာပေါ့ဗျာအခုတလောတွေတက်နေပြီတော့တပတ်မှလုံးနေတိုင်းတော့တိုက်ပွဲကြီးနေလေဖြစ်နေတယ်အဓိကတော့လက်နက်တိုင်း၄ဖွဲ့ပေါ့အစိုးရစစ်တပ်ရှိနေ SSDB ရှိနေ TIA ရှိနေ RCS ရှိနေနေရာကွက်ကြားကွက်ကြားတွေတော့တိုက်တက်ကြဖြစ်နေရတယ်မနေ့ကပောက်ကွဲတဲ့နေရာလဲအမှန်တော့လုံခြုံရေးအနေနဲ့ရေးလို့ကျွန်တော်တမတော်ကိုအနေနဲ့သူပေါင်းကြည့်နေတဲ့နေရာပဲလေ
မူဆယ်မြို့နယ်ဖန်ကောင်းကျေးရွာအုပ်စုမှာလဲမနေ့ည7:00နာရီလောက်ကဘုံတလုံးပောက်ကွဲခဲ့ပါတယ်2020ရွေးကောက်ပွဲအပြီးကာလမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကြောင်မဲခရင်အမတ်တက်ကမြို့သားလွတ်တော်ကိုယ်စားလှယ်ဦးစော်ထိုက်ဟာနေမှာပဲတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်2018ခုနှစ်တမတော်နေ့မတိုင်မီမလ26ရက်နေ့ကလဲကြောင်မဲမြို့အဝင်ဂိတ်မှာဘုံတလုံးပောက်ကွဲခဲ့မှုပါတယ်ဒီဇင်ဘာလ9ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနာမတူမြို့နယ်အတွင်းမှာ SSPP ရှမ်းမြောက်နယ် TNL တောင်းပလောင်ပူပေါင်းတပ်နဲ့ RCSS ရှမ်းတောင်တပ်တွေအကြမ်းတိုက်ပွဲဖြစ်ပွားနေသလို၄ရက်နေ့ကတော့လာရှိုးမြို့နယ်မိုင်းရော်ကျေးရွာအုပ်စုမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကြောင်မဲတီဘောနဲ့နာမတူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ခြေတဲ့ဒေသခံပြည်သူတွေဟာနေရာစွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ။